အေယာဝရီတိုင်းတွင်းကမြို့နယ်တချို့မှာရေကြီးရေရှမ်းတာတွေဖြစ်နေပြီးတချို့နေရာတွေမှာမြေကြီးချတာကိုကာကွယ်ထားတဲ့ကျေးရွာတတမန်တွေကျိုးပေါက်တာမျိုးတွေဖြစ်နေပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကုသညုံကပြောပြထားပါတယ်ရှင
်။အခုဇူလိုင်လအတွင်းအေယာဝရီမြို့ရဲ့ထပ်ပိုင်းမြဝန်းဒေသတွေမှာမိုးကြီးရေရှမ်းပြီးတော့အောက်ပိုင်းဒေသတွေမှာဆက်ပြီးတော့မိုးရေရွာနေတာကြောင့်အေယာဝရီမြို့ပါဝင်ချင်းတွင်းငဝင်နဲ့ဒုထဝတီတုံးမြင့်တွေမှာစိုးရင်ရင်မှတ်ကျော်လွန်လာနေပြီဖြစ်ပါတယ်။ဒါကြောင့်မို့အေယာဝရီမြို့အောက်ပိုင်းမြို့ဝကျွန်းပေါ်ကဒေသတွေကကြေးရွာတချို့တာတမန်ကျိုးပဲ့ပြီးတော့ရေပေါ်ရှေ့ပြောင်းမှုတွေလုပ်နေရပါတယ်။ဟင်းသဒ၊ဇလွန်၊ငတိုင်းချောင်း၊တာပေါင်းဒီမြို့နယ်တွေမှာတော့စိုးရင်ရင်မှတ်အထက်ကိုရောက်ရှိနေတယ်လို့မိုးလီဝတာနဲ့ဇလဗီရာညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်။မြစ်ထပ်ပိုင်းရေတွေကမြောက်ပိုင်းကိုစီးဆင်းနေတုန်းဖြစ်တယ်လို့ ERI တိုင်းမြို့နယ်တချို့မှာအခုလကုန်ထိရေရှမ်းမှုတွေရှိနိုင်ကြောင်းမိုးစလဌာနရဲ့ညွှန်ကြားမှုဦးလာထုံးက VOE ကိုပြောပါတယ
်။ ERI ကတော့ဦးကူတော်တော်ကြတော့ကာလို့ဒီတိုင်းကကုန်နောက်ပြီးတော့အနေမျိုးကသိနေတယ်။သို့တော်လည်းထပ်ပိုင်းဒေသကဟိုဆရာကြီးတွေဒီကိလာကမောင်းဝင်သတားလို့ဆရာရတာအစ်စာကြီးတွေနေရာလို့တို့ရင်မအောင်လို့ကြာရောက်သွားပြီဆိုတော့
ERI တိုင်းဇလုံမြို့နယ်၊တာပေါင်းမြို့နယ်၊ပန်းတနော်နယ်၊ဟင်းသရမြို့နယ်တွေမှာကြေးရွာတာတမန်တွေကျူးပေါက်ခဲ့ပြီးတော့ကုန်းနဲ့စပါးဆိုင်ခင်းတွေပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဟင်းသရမြို့နယ်ရဲ့လက်ရှိအခြေအနေကိုတစ္ဆာရှင်ကေဇေးအသင်းရဲ့တာဝန်ခံကအခုလိုပြောပါတယ်။
ဒီကရာမှာဆိုလို့ရှိရင်တော့ခွေးမတဲ့ကျော်လို့ပြီးတော့ကန်းညူသွားတာကောဖောက်တဲ့ကြီးရွာသွားလို့ပါရှိတယ်လေ။ဒီကောင်တို့ကလည်းပါသွားတယ်လေ။ဒီဟာမြောင်ဘက်မှာလည်းရှိတယ်လေ။မြောင်ဘက်လည်းရေခဲခဲတွေတက်လို့အိမ်လေးခေါင်းထိမြုပ်လို့သူတို့ကအကုန်ပြောင်းရှိရတယ်ကော။ဟိုလူကခေရဲ့ကျော်လို့ရတာအပြတ်သွားတာဆိုတော့လေ။အဲဒါကြောင့်မလို့ဒီစီကတော့မပေါ်နိုင်တော့လူတွေပဲခုံကြီးကျောင်းတွေမှာတော့လောလောဆယ်ပြောင်းရှိနေတိုင်းကြတယ်။
ဇူလိုင်လ၁၂ရက်လောက်မှာဒီ ALD မြေကြီးမှုဟာမြန်မာနိုင်ငံအလဲပိုင်းမကွေးတိုင်းဒေသကိုရောက်ရှိပါရယ်။မနေ့ကဇူလိုင်၂၂ရက်မှာဒီမကွေးတိုင်းဒေသတချို့မှာရေကျလာပြီးမဲ့စိုးရင်ရေမှတ်တွေရှိနေတုန်းလည်းဖြစ်ပါရယ်။ပဲခူးတိုင်းတာယော်ဒီခိုင်မူးညို့မြို့မှာတော့ ALD မြေဝင်ရောက်လာလို့တိနှံဆိုင်ခင်းအမြောက်များပျက်စီးဆုံးရှုံးခဲ့ရတယ်လို့သိရပါရယ်။မူးညို့မြို့နယ်ကကျေးရွာ80လောက်မှာနှမ်းပြောင်းငရုတ်နဲ့စပါးဆိုင်အီက15000ထက်ရှိနိုင်တယ်လို့ဒေသခံတွေကပြောပြခဲ့ပါရယ်ခင်ဗျာ။